Tiong Nengen da Satong U Tapia Mune Patabiro, Tao in Shire Dulu Yusayare, Sai Aung Yaku, Tio Soya Silwe Bibu Sure, Tio Anabainu Tang Sujaku, Nibiro Mashi and Yama Suyaga, Nyembe Lai Bare, Tio Lunjong Yi Yashi, Yo Yue Chen Usamne Pueha, Nibiro Ani to say, Shambi Ne Chendo Mugu Tapiro, Sai Aung Yaku, Sisi Mingere Lule Pioni Javare, Yama Soya Sima Lene Chagere, Sai Aung Yaha, Chino Chendama, Chonam Kania Zebe Lule, Didagan Yapio Pia Bare, Didrin Pi.
ဆောင်ရောထိုင်းချီဆိုင်သတင်းတော့တိုင်ခွေငါစုံစမ်းပြီးသတင်းပြဖို့ထားပါတယ်ရှင်ဟုတ်ကဲ့ပါရွှေသတိကန်နေမြေမဲကောင်မြစ်ကြောင်းမှာတရုတ်တင်ပေါ်သာဆက်တူတပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ယုံကြည်ထားတဲ့စိုင်းအောင်မြတ်ကိုလွှဲပေးဖို့တရုတ်ကိုယ်စားလှယ်ဖွဲ့ကနေတောင်းဆိုခဲ့ပေမဲ့လည်းမြန်မာဖက်ကနေညှင်းပယ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းတရုတ်မူရေးစေဝါထိန်ချုပ ော်စစ်သတင်းစင်အက်ဒီတာဥက္ကွန်ဆိုင်ကနေပြောပါတယ်
ဤဘာနာပိုင်းလေးကသိသိပြတော့ဒီနေ့တန်းတူဟာနေပြုရင်းနဲ့ခီးဆက်ပြမှာပြန်သွားတယ်လို့ပြောပါတယ်ဒီဒီဘာနာပိုင်းလေးကနေဒီဘိုင်းနေနဲ့သူတို့ဆွေးနွေးတဲ့ခါကျနေပြီးတော့ကပ်ပက်ကနေပြီးတော့ဒီတိုက်အောင်မြတ်ကိုမပေးနိုင်ဘူးသူကအခန်းခံရတာမဟုတ်ဘူးသူကလက်နဲ့လာချတဲ့လူဖြစ်တယ်ဒါကြောင့်မလို့မအားနိုင်ဘူးလို့ပြောပါတယ်ဇူလိုင်လ29ရက်နေ့တောက်ကြနေမှာသူတို့တန်းတူမြို့ကိုခီးဆက်လာတယ်28ရက်နေ့နဲ့29ရက်မှာဒီဆိုင်အောင်မြတ်ကိုသူတို့စစ်စစ်မြင့်မြတ်လို့ကြားပါတယ်တရက်ကိုဆိုလို့ရှိရင်တော့7နာရီလောက်မေးတယ်လို့ပြောဒီနေ့လည်း7နာရီကနေညတကောင်ကျော်7နာရီအထိဒီနေ့7နာရီသူစစ်စစ်တယ်ပေါ့ဗျာနော
်အထူးစုံစမ်းစစ်စစ်ရေးအဖွဲ့တစ်ခုကိုဦးဆောင်လာတဲ့တရုတ်မူရေးစေဝါထိန်ချုပ်ရေးဘျူရိုအကြီးအကဲနဲ့အဖွဲ့ဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးတော့အပြန်အလှန်သတင်းချက်လက်တွေဖလှယ်ခဲ့တဲ့အကြောင်းတရုတ်ဆိုရကနေညဉ့်ညာချက်ထုတ်ပြန်ခဲ့ပါတယ်။ရွှေသတိကံဒေတာမှာမူရည်ရစာသူလို့လူသိများတဲ့စိုင်းတော်ခန်းရဲ့လက်ထောက်ကောင်းဆောင်သူဖြစ်ပြီးတော့စိုင်းတော်ခန်းကိုဧပြီလနှောင်းပိုင်းလာအိုအာနာပိုင်းတွေရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပြီးမေလ15ရက်နေ့မှာအဖွဲ့ဝင်15ယောက်နဲ့ဒါချီလေးမြို့မြန်မာစစ်တပ်ထံမှာလက်နက်ချခဲ့တာဖြစ်ပါတယ်။စိုင်းအောင်မြတ်ကိုတရုတ်အစိုးရကနေအလို့ရှိနေတဲ့အကြောင်းကိုတော့ကျိုင်းတို့မြို့နေလုံချုံရေးအာနာပိုင်းတွေနဲ့နှိစသူဒေတာခန်းသူကလည်းအခုလို့ပြောပါတယ်
။အောက်တိုဘာလ5ရက်နေ့တုန်းကနေကောင်မိတဲ့မှာဒီဥစ္စာတုံမူတက်ခံရတယ်။အဲဒီဥစ္စာတုံမူတက်ခံရတာကသူကိုယ်တိုင်ကွန်ဆင်းပြီးတော့မှစီစဉ်တဲ့သူတို့ခိုင်းဘက်ကပြောတယ်လေအဲဒီဆိုင်အောင်မြတ်ကသူကိုယ်တိုင်တမက်သမားတွေကိုဦးဆောင်ပြီးတော့မှအဲဒီရုပ်တက်ပြခဲ့တယ်ပေါ့။အဲဒါကြောင့်ဒီဥစ္စာတုံမူပြေဆုံးတဲ့အမှုကသူနဲ့တက်ရပတ်သက်တယ်။သူကအလုံးပြည်နိုင်တယ်ဆိုပြီးတော့မှဒီကသူ့ကိုအလိုရှိနေတယ်လေ။
ဆိုင်အောင်မြတ်ဟာမြန်မာစစ်တပ်မှာလက်နက်ချခဲ့ပေမဲ့လက်ရှိမှာတော့ကျိုင်းတုံကျင်းထောင်မှာကျင်းချခံရတယ်လို့စစ်ဆေးမင်းမြန်းတဲ့နေရာမှာလည်းညှင်းပန်းနှိပ်စက်ခံနေရတယ်လို့လည်းအဲ့ဒီဒေတာခံကပဲဆက်ပြောပါတယ
်ဒီဆိုင်အောင်မြတ်ကလည်းမြန်မာအစိုးရနဲ့ဒီထောက်ကမ်းရေးတွေစစ်ဒီစစ်ဆေးတဲ့သူတွေကဒါကြိုင်းနဲ့ဒီလိုမှစစ်ဆေးနေလို့သူကဝန်ခံလိုက်ပြီလို့ပြောတယ်ဒါနဲ့သူရဲ့အနည်းဆက်တဲ့အတိုင်းအဝန်းကအဲ့လိုမျိုးမတရားအရန်ရိုက်နေစစ်ဆေးလို့သူကမခံရနိုင်ဖြစ်လို့အဲ့ဒါကြောင့်သူကဝန်ခံလိုက်ရတာတဲ့အမှန်တော့သူကမသိဘူးလို့အဲ့လိုမျိုးပြောတယ
်တရုတ်မူရေးစေဝါထိန်ချုပ်ရေးဘျူရိုအကြီးအကဲလူရက်ချင်းဦးဆောင်တဲ့အဖွဲ့ဟာထိုင်းနိုင်ငံရဲချုပ်ဖရိုဖန်ဓမ္မဖုန်တန်လာရောက်လည်ပတ်ခဲ့စဉ်ကတရုတ်တင်ပေါ်တာ73ဦးကိုတပ်ပြမှုမှာပါဝင်ခဲ့သူလို့ယူဆရတဲ့ဆိုင်းအောင်မြတ်ကိုမြန်မာဆိုရထံမှာတွားရောက်လွှဲယူမယ်လို့ပြောဆိုခဲ့ကြောင်းစွန်လ23ရက်နေ့ထုတ်ထိုင်းနိုင်ငံထုတ်မတိချွန်သတင်းစာမှာရေးသားဖော်ပြထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဧပြီလမှာလောနိုင်ငံမှာဖမ်းဆီးခံခဲ့ရပြီးတရုတ်ဆိုရထံမှာလွှဲအပ်ခြင်းခံရတဲ့ခေါင်းဆောင်ဖြစ်သူဆိုင်းတော်ခန်းကလည်းဒီတပ်ပြမှုမှာသူ့လက်ချက်ဖြစ်ကြောင်းဝန်ခံထားတယ်လို့ထိုင်းသတင်းစာတွေကနေရေးသားထားပါတယ်။ဆိုင်းတော်ခန်းဦးဆောင်တဲ့လက်နက်ကိုင်ဖွဲ့ဟာဥခွန်စာခေါင်းဆောင်တဲ့မုံတိုင်းအာမေတပ်ဖွဲ့မှာပါဝင်ခဲ့ပြီး1996ခုနှစ်မှာမြန်မာဆိုရထံလက်နက်ချခဲ့ပြီးတော့ဒါချီလေးမြို့နယ်ပြည်သူ့စစ်အဖြစ်ရပ်တည်ခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမှာမူရင်းစေးတင်သွင်းမှုနဲ့ပတ်သက်ပြီးတော့စိုင်းတော်ခန်းတို့အဖွဲ့လက်ချက်လို့လဲထိုင်းဆိုရကနေဆွဆွဲထားမှုလည်းရှိနေပါတယ်ခင်ဗျာ
။တရုတ်နိုင်ငံသား73ဦးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတာဝန်ရှိသူလို့ယူဆရတဲ့သူနဲ့ပတ်သက်ပြီးတော့နိုင်ငံရေးစုံစမ်းတင်ပြခဲ့တာပါရှင်။အခုတစ်ခါပြောပြမှာကပြည်တွင်းကသတင်းစာဆရာတွေလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖွဲ့ဖို့ပြင်ဆင်ကြတယ်ဆိုတဲ့အကြောင်းပါ။မြန်မာသတင်းမီဒီယာသမားတွေသတင်းလွတ်လပ်စွာရေးသားတင်ပြနိုင်ဖို့နဲ့စာပေစာနယ်ဇင်းလွတ်လပ်ခွင့်တွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီရနိုင်ဖို့အတွက်ယူရပြီးတော့တရားလွတ်လပ်တဲ့မြန်မာနိုင်ငံသတင်းစာဆရာအသင်းကိုဖွဲ့စည်းသွားဖို့စာနယ်ဇင်းသမားတွေကပြင်ဆင်နေကြပါတယ်။ဝိုင်းရင်သတင်းစာဆရာတွေနဲ့မျိုးဆက်သည့်သတင်းသမားတွေပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာသတင်းစာဆရာအသင်းညီလာခံကိုလည်းမကြခင်မှာကျင်းပနိုင်မှုစီစဉ်နေကြပါတယ်။ဒီအကြောင်းစုံကိုတော့မတ်စုမွန်ကစုံစမ်းတင်ပြထားပါတယ်။
ဟုတ်ကဲ့ပါရှင်။မ မြန်မာနိုင်ငံတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူသတင်းမီဒီယာလောကမှာလည်းနိုင်ငံတကာသတင်းမီဒီယာစံနှုန်းတွေနဲ့အညီစာနယ်ဇင်းလွတ်လပ်ခွင့်ရှိဖို့နဲ့သတင်းစာဆရာတွေရဲ့စာနယ်ဇင်းကျင့်ဝတ်တွေမြင့်တင်နိုင်မှုအတွက်ရည်ရွယ်ပြီးတော့သတင်းစာဆရာအဖွဲ့အစည်းတစ်ခုကိုတည်ထောင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။နိုင်ငံရဲ့သရုပ်ဓာတ်မှန်တိုင်းခိုင်မာဖို့အရေးတနိုင်ငံလုံးအတိုင်းအတာနဲ့သတင်းစာဆရာတွေပူးပေါင်းဆောင်ရွက်ကြမယ်ပထမဆုံးအကြိမ်မြန်မာနိုင်ငံသတင်းစာဆရာများအသင်းညီလာခံကိုလာမယ့်2022ခုနှစ်ဩဂတ်လ17ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။အာနာပိုင်နေရဲ့ချုပ်ကင်မှုကနေကင်းလွတ်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ထူထောင်သွားဖို့စီစဉ်ထားတာဖြစ်တယ်လို့သတင်းစာဆရာဦးဖိုးနေလင်းက VOE ကိုပြောပါတယ်
။ဒီမြန်မာနိုင်ငံသတင်းစာဆရာအင်္ဂါတိုင်းနဲ့ပြည်နယ်14ခုကသတင်းသမားတွေအကုန်လုံးပါကြပါတယ်ဗျာ။ရန်ကုန်တိုင်းမှာရန်ကုန်တိုင်းအသင်းရှိတယ်၊မန္တလေးတိုင်းမှာ